ထိုင်းနိုင်ငံမှာရွှေပြောင်းအလုပ်သမားတွေအတွက်ထုတ်ပေးထားတဲ့အလုပ်လုပ်ခွင့်ကပ်ပြားပန်းရောင်ကကိုင်းဆောင်ထားတဲ့အလုပ်သမားတွေအနေနဲ့2016ခုနှစ်စက်တင်ဘာလ1ရက်နေ့ကစတင်ပြီးတော့အလုပ်ပြောင်းရွှေ့တာအလုပ်ရှင်ပြောင်းရွှေ့တာတွေလုပ်နိုင်ပြီဖြစ်တဲ့အကြောင်းဗိုလ်ရုံးနေမှာပဲထိုင်းအစိုးရဘက်ကထုတ်ပြန်လိုက်ပါတယ်။အဲ့ဒီအတွက်မြန်မာအလုပ်သမားတွေအတွက်အကျိုးရှိတဲ့အက
ကျွန်တော်တို့ရဲ့ကိုင်းဆောင်ထားသူတွေအနေနဲ့စက်တင်ဘာလ3ရက်နေ့ကနေစတင်ပြီးအလုပ်ရှင်ပြောင်းရွှေ့တာအလုပ်ပြောင်းရွှေ့တာကိုလုပ်နိုင်ပြီဖြစ်တဲ့အကြောင်းထိုင်းအစိုးရကတင်ထုတ်ပြန်လိုက်ပါတယ်ဒီအတွက်အလုပ်သမားတွေအတွက်ကအလုပ်ရှင်တွေအတွက်ပါအကျိုးရှိတဲ့အကြောင်းအလုပ်သမားတွေကိုအကူအညီပေးနေတယ်မြန်မာအလုပ်သမားကူညီဆောင်ရှောက်ရင်မဟာမိတ်အဖွဲ့ဖြစ်တဲ့ အဲ့ကြောင့်ကတိကိုအလုပ်ရှင်လုပ်သမားတောင်းလို့ရတယ်ကျွန်တော်တို့လုပ်သမားတွေအတွက်တော့ကောင်းပါတယ်ကျွန်တော်တို့ကကြိုက်တယ်လေဘာလို့ကြိုက်လဲဆိုတော့အလုပ်တွေမှာအလုပ်လုပ်နေလို့အလုပ်ကောင်းနေပြီဆိုရင်တောင်းရှိဖို့ဆိုတော့ကျွန်တော်တို့မလိုအပ်ပေမဲ့အလုပ်ရုံကတားဖီအားပေးပြီးတော့မှကြားပွဲစားတဲ့တပ်ပုံတင်ထားတဲ့ဒီတန်းရောင်ကတိကအလုပ်မရှိသေးနဲ့သူတို့ကအခြားတစ်သေးသေးမှာသွက်လို့ရရင်အဲ့ ျွန်တော်တို့အမြင်ရတဲ့လူသမားကူညီတဲ့လူတွေကတော့ဒီတိုင်းမှာရောက်တဲ့လူသမားတွေခဏခဏအလုပ်ကြောင်းလို့ဝင်နေရတဲ့အတွက်ဒုက္ခရောက်နေတာများတဲ့အခါကျတော့ကျွန်တော်တို့လူသမားလည်းအကျိုးရှိတယ်အလုပ်ရှင်လည်းအကျိုးရှိနိုင်တယ်ဒါပေမဲ့ဆိုတော့အလုပ်ကြောင်းလို့များတဲ့ကလေးကိုခေါ်ပြီးတော့လူသမားကိုခိုင်းတာရင်လူရှင်လည်းဖန်ခံရမယ်လူသမားလည်းဖန်ခံရမယ်ဆိုတော့အခုကလုပ်ငန်းရှင်မှအကြောင်းဝင်ရတယ်လူသမားကလည်းဘာသာမပြန်ဝင်ရတယ်ဆိုတဲ့အတွက်ကြောင့်မို့အလုပ်ရုံမှာလုပ်နေပြီမှန်မှန်ကန်ဖြစ်နေနှစ်ဖက်နှစ်လမ်းကျိုးရှိတာပေါ့ဗျာ
မကြခင်ကမှအလုပ်ရှင်နဲ့ပြဿနာတက်ပြီးအလုပ်ထုတ်ပြစ်ခံရတဲ့မြန်မာလူသမားတဦးကလည်းဒီလိုပြောင်းရွှေ့ခွင့်ရမယ်ဆိုတဲ့သတင်းကြောင့်အလုပ်သမားတွေအတွက်အကျိုးရှိတယ်ဆိုပြီးအခုလိုပြောပါတယ
်အလုပ်ဒီလုပ်ငန်းမှာလုပ်မယ်ဆိုရင်အမတခြားလုပ်ငန်းကိုပြောင်းဖို့အတွက်သူကသူ့ကိုအရင်ကပြောတာတော့နှစ်နှစ်ပြည့်မှပြောင်းလို့ရမယ်တက်ကံပြည့်သွားမှပြောင်းလို့ရတယ်ပေါ့အဲ့လိုကြီးညာရတယ်အမရဲ့အရင်ကလုပ်ရမှာတတိသုံးရမရဘူးဗျာအဲ့လိုမျိုးတောင်းဝင်ရတယ်တော့တနည်းတောင်းရတဲ့လုပ်ငန်းကိုကိုယ်တကယ်ချင်းဆက်သွယ်နေသွားမှာပါလေပေါ့အဲ့လိုတကယ်ပြရာတော့တောင်းဝင်ရရင်တော့အကျိုးရှိနိုင်တယ်မှန်တယ
်ထိုင်းနိုင်ငံအတွင်းမှာထုတ်ပေးထားတဲ့အလုပ်လုပ်ခွင့်ကပ်ပြားဟာသက်တမ်း10နှစ်ထိရှိပြီးနှစ်နှစ်တစ်ခါမှသက်တမ်းတိုးရတာပါဒီကပ်ပြားတွေကိုထိုင်းစီဆိုရလက်ထက်မှာသက်တမ်း10နှစ်ထိတိုးပေးမှာဖြစ်တယ်ဆိုပြီးကြေညာထားပါတယ်ထိုင်းနိုင်ငံအတွင်းမှာလူသမားလူဝဲချက်တွေရှိနေတဲ့အတွက်ကောမကြခင်ကမှဖြစ်ပျက်ခဲ့တဲ့လူသမားပြဿနာတွေကြောင့်ပါအဆင်ပြေအောင်လှုပ်ဆောင်ပေးတယ်လို့ယူဆကြောင်းအလုသမားရေးဆောင်ရွက်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံအတွင်းမှာဒီလိုအလုလုခွင့်ကပ်ပြားတွေဟာအလုသမားတွေအတွက်အဆင်ပြေမယ်ဆိုရင်နိုင်ငံကူးလက်မှတ်ကိုတော့လှုပ်ဆောင်တော့မှမဟုတ်တဲ့အကြောင်းအလုသမားရေးလှုပ်ဆောင်နေသူတွေကဆိုပါတယ်ထိုင်းနိုင်ငံအတွင်းမှာမြန်မာလူသမား3000ထက်မနည်းရှိနေပြီးအလုလုကင်နေကြတာဖြစ်ပါတယ်ရှင်